ဟုတ်ကဲ့ဆရာဒေါက်တာအာကာမုသူရှင်ဆရာတို့တက္ကသိုလ်ဆရာဆရာမများအတင်းကုစားပြုကောမဒီနဲ့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကောမဒီတို့ကအစိမ့်မြင့်ပညာဥပဒေမူကြမ်းအပေါ်မှာအခြေခံပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နဲ့15ရက်မှာတွေ့ကြတယ်လို့ကျမတို့သိရတယ်လေအဲ့တော့အဲ့လိုမျိုးဆရာတို့အဖွဲ့နဲ့လွှတ်တော်ကောမဒီနဲ့တွေ့ဖို့အထိဖြစ်လာတဲ့အကြောင်းလေးနဲ့ပဲအရင်စလိုက်ကြအောင်လားဆရာ
ရှင်နေဖို့ဖြစ်လာတဲ့အကြောင်းရင်းပြောမယ်ဆိုလို့ရှိရင်တော့ရှင်နေပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီမှာချက်ချင်းမိလို့ရတယ်လားဆိုပြီးတော့ပညာရေးဝန်ကြီးဌာနကိုဖုန်းဆက်ပြီးတော့မေးမြန်းတဲ့အခါမှာအခုချိန်မှာတော့ဘာမှပြင်ဆင်လို့မရတော့ဘူးမူကြမ်းတွေကိုနေပြီးတော့မှရှင်နေဖို့လုပ်ပြီးတော့မှလွှတ်တော်ကိုပြင်လိုက်ပြီလို့သူတို့ကမှန်ပြောတယ်အဲဒါကြောင့်ကျွန်တော်တို့ကလွှတ်တော် process ကိုပညာရေးမြင့်တင်မှုကော်မတီနဲ့တွေ့မယ်အဲဒါလွှတ်တော်ထဲမှာကျွန်တော်တို့ပြင်ဆင်နိုင်တဲ့အချက်ကိုကျွန်တော်တို့ import data အနေနဲ့ထည့်သွင်းမယ်ကျွန်တော်တို့ရရှိရခဲ့တဲ့ data တွေကျွန်တော်လေ့လာခဲ့တဲ့အကြောင်းချက်တွေကိုလွှတ်တော်မှာဥပဒေပြည်ရေးကော်မတီရှိနေဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုမျိုးနီးလိုင်းနေလဲဆက်လက်ဆောင်ရွက်နေမလဲဆိုတဲ့ဟာကိုပြီးအောင်ဒီပညာရေးပေါက်ဆက်နေတဲ့ကော်မတီနဲ့တွားပြီးတော့မှသွားတည်ကြတာပေါ့
ဟုတ်ကဲ့အဲ့တော့ဆရာတို့တက္ကသိုလ်ဆရာဆရာမများအတင်းကုစားပြုကော်မတီရဲ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီရဲ့တွေ့တဲ့အခါမှာအဓိကပြောပြတဲ့အကြောင်းအရာတွေကဘာတွေများပါလဲရှင
်အဓိကတော့ဥပဒေပုံမှန်တွေကကျွန်တော် satellite ရင်းတာအဖြစ်နေတယ်မြို့သားပညာရေးဥပဒေတွေမှာပါတဲ့အချက်လက်တွေကိုကြော်လွန်ပြီးတော့ဥပဒေတွေတိတ်ဖြစ်နေတယ်နောက်ပြီးတော့မှ autonomous academic freedom တွေကိုတွားမယ်မြန်မာထုတ်ပြန်မှုတွေအထူးတော်တော်များရှိနေတယ်ဆိုတဲ့ဟာပြောတယ်။လောလတ်ခွေတဲ့စကလုံးကိုတင်းတင်းခါခါ28ကျင်းတော့တုံးထားတော်များလေ။အဲလောလတ်ခွေတွေကပြန်ပြီးတော့ပိတ်ပင်ထားတယ်လို့ဖြစ်နေတယ်နေသားတွေရှိနေတယ်။နောက်ပြီးတော့မှဒီပေါင်းဆက်ညီနိုင်ကော်မတီတွေဟာလေ၎င်းအတင်းဖွဲ့က၎င်းတင်းဖွဲ့ကကြတဲ့စကလုံးတွေကနေပြီးတော့မှပဲတင်းဖွဲ့ကိုညှိနှိုင်းလိုက်တယ်ဥပဒေစကရရလေမပြကြတဲ့ဟာတွေကိုထောက်ပြပြောဆိုနိုင်ရပဲ။နောက်ပြီးတော့မှacademic freedom autonomous လုံးဝမရနိုင်ဘူးဆိုတဲ့ဘန္ဒာရေးဆိုင်ရာအားနည်းချက်အချို့ကိုဘန္ဒာရေးဆိုင်ရာမှာအဆက်အသွယ်တင်ပြရမယ်။ဟိုမြို့သားပညာရေးမူဝါဒကော်မရှင်ရဲ့ approval ကိုယူရမယ်။နောက်ပြီးတော့မှအင်းမြင့်ပညာရေးပေါင်းစပ်နေတဲ့ committee approval ယူရမယ်။ပြီးတော့ဝန်ကြီးဌာနက approval ယူရမယ်။ဝန်ကြီးဌာန approval ယူပြီးမှဒီတော်စုနဲ့တတ်မှတ်ထားတဲ့ငွေလုံးငွေရင်းတွေဘယ်လိုပေးလဲဆိုတဲ့ဘန္ဒာရေးအခြေအနေကိုပြန်လည်တင်ပြရမယ်။ဒီတော်စုဆွေးနွေးပွဲကိုတင်ပြရမယ်ဆိုတဲ့ဟိုနာခံမှုအဖြစ်အပျက်တွေနဲ့တွားတဲ့အဖွဲ့အစည်းတွေဒီပဲရှိတယ်။ကျန်တဲ့အဖွဲ့အစည်းတွေကြတော့ဒီတော်စုသူရဖွဲ့နေတရားရယူကိုရှိတယ်ဆိုတဲ့စကားလုံးတွေနဲ့ကြားတယ်ပညာရေးကလွတ်လပ်မှုကိုကောင်းတဲ့ပေါ်အောင်အစားအခုကကြတော့ဟိုချုပ်တိမှုတွေညံနေတဲ့ခါမှာဒါတွေကိုပြန်လဲတုံးတက်တည်ပြီးတော့မှလွတ်လပ်တဲ့ autonomous university ဆိုတဲ့ autonomous ကိုဆောင်တဲ့ဟာကိုပြည်ပြင်ဆောင်ရွက်တင်နေဆိုတဲ့ဟာကိုကျွန်တော်တို့ကပြုတ်ဖြစ်ခဲ့ကြပါတယ
်ဟုတ်ကဲ့ဒါကတော့ဆရာတို့ committee ရဲ့တင်ပြချက်တွေပေါ့နော်အဲ့တော့
ဟုတ်ကဲ့
ဒီဆရာတို့ရဲ့တင်ပြချက်တွေကိုဒီပညာရေးမြင့်တင်မှုကော်မတီကတော့ဘလောက်ထိတုံ့ပြန်လှုပ်ဆောင်ပေးနိုင်ခဲ့လဲဆရာဒါမှမဟုတ်ရင်လည်းအနာဂတ်မှာဘလောက်ထိတုံ့ပြန်လှုပ်ဆောင်ပေးနိုင်မလဲပေါ့
လုံးလုံးစေကဒီလိုပြောတဲ့ကမှာဒီလိုစီမှာမူကြမ်းတင်ထားတဲ့အနေထားပြည်ရနေနဲ့ဆိုးရအနေတင်ထားတဲ့ကမှာစိတ်မြင့်တင်ရဲ့မူကြမ်းကပြည်ရဝင်လွတ်တော်ဥက္ကဋ္ဌကြီးကိုရောက်လာပြီးပြုပြီးဒီမှာအဆိုတင်နေတယ်ကျွန်တော်တို့ခုလုံးလုံးစေတင်ပြတဲ့ဟာကိုနားထောင်လို့ပဲရမယ်ပြန်ပြီးတော့မှပြောလို့မရသေးဘူးနောက်ထပ်အဲလွတ်တော်ကော်မတီဒီမှာဥပဒေကြမ်းနဲ့ပတ်သက်ပြီးဒီမှာဆက်လက်ဆွေးနွေးတဲ့ခါမှာပြန်လည်းကိုပြီးတော့မှဆက်စစ်ကိုသူတို့နားထောင်ပြီးတော့မှပြင်ပြမပြင်ပြဆိုတဲ့ဟာကိုရှင်းနေမယ်။ဒါပေမဲ့ဒီထဲမှာပါတဲ့အချက်လက်တွေကိုတော့အလုံးစုံပါဝင်လိမ့်မယ်ဆိုတဲ့ဟာကိုတော့သူတို့အာမမခံနိုင်ဘူး။ဒါကြောင့်လည်းဆိုလို့ရှိရင်သူတို့ကတယောက်တစ်ဖက်ကိုယူထားရတဲ့အကြောင်းမလို့ဥပဒေတစ်ခုပြည့်တယ်ဆိုတဲ့ဟာကအများလိုက်နာရနိုင်မယ့်ဟာညီညာဖြစ်မှသာအောင်မြင်နိုင်တယ်လို့သူတို့ကတော့ပြောတယ်။ဒီတိကျအောင်မြင်နိုင်မယ်လို့သူတို့မပြောနိုင်ဘူးပေါ့နော်။အခုတင်ပြထားတဲ့ import တွေကို data တွေသူတို့ရရှိတဲ့အကြောင်းအရင်ကတည်းကတော့ပါလေ။ဆက်တဲ့ပြီးတော့မှလက်တွဲလုပ်လို့ရတယ်။ဥပဒေပြည့်မဲ့ process မှာဒါ import အတိဖြစ်ကြည့်တယ်သူတို့ data ကိုကြိုပြီးတော့ feed ထားရမယ် data တခုဖြစ်လာတယ်ဆိုပြီးတော့မှ AI one data ပြောကြပါတယ
်ဟုတ်ကဲ့သူတို့ကအဲ့လို AI one data ပြောတယ်ဆိုတော့ဆရာတို့သွားတွေ့တဲ့အဖွဲ့အနေနဲ့ရောဒီတွေ့ဆုံမှုကျင်းနေလားရှင
်ကျွန်တော်တို့ကသွားပြောတဲ့အခါမှာရှင်သက်မရောက်သေးတဲ့ data တခုဖြစ်နေတာကျွန်တော်တို့ဆရာများတင်ရတော့ရှင်သက်ပညာရေးဥပဒေစံကဝန်ကြီးဌာနရေးဆွဲထားတဲ့ဟာကိုကျွန်တော်တို့အလုံးစုံသဘောမတူဘူးဆိုတဲ့အဖြေကကြိုပြီးတော့မှတော်တော်အဖွဲ့အစည်းတခုကိုတတိပေးခေါင်းလောင်းတန်တော့ရစီတယ်လို့တော့ပြောလို့ရတယ်လောလောဆယ်ကတော့သူရကနေဆွဲထားတဲ့ပညာရေးဝန်ကြီးဌာနဆွဲထားတဲ့အလုံးစုံတော့ဒီဆရာဆရာမတွေအကုန်လုံးကိုကိုစားပြုနိုင်ခြင်းမရှိသေးဘူးထုတ်ချက်တွေကဘလို့လားအတက်ပြဿနာတွေဖြစ်လာနိုင်တယ်ဒီဟာကတော့ဒီသူရတရရဲ့ဆွဲထားတာဥပဒေတည်းမဖြစ်ပဲနဲ့နိုင်ငံသားလုံးရဲ့တိုးတက်မှုကြီးပွားမှုနာဂတ်ပညာရေးစီမံကိန်းတစ်ခုလုံးကိုညီမှန်းထားတဲ့ညီမှန်းချက်ဖြစ်တဲ့နေဆိုတဲ့ဟာကိုတော့ကျွန်တော်တို့ထောက်ပြပြောဆိုကြပါမ
ယ်ဟုတ်ကဲ့ဒီလွှတ်တော်ကုစားပြုကော်မတီကပြောတယ်လို့မျိုးသူတို့လည်းအာမရောမခံနိုင်ဘူးလွှတ်တော်ရဲ့ရောက်တဲ့ခါမှာဆွေးနွေးကြရမယ်အဲသူတို့ထောက်ပြတင်တာထောက်ပြကြမယ်ပေါ့နော်ဟိုအချိန်တော့နည်းနည်းလိုသေးတာပေါ့အဲ့တော့တကယ်လို့သူတို့ထောက်ပြဆွေးနွေးပြီးတဲ့နောက်မှာမှရလာတဲ့အဖြစ်ဟာလွှတ်တော်ကော်မတီပဲဖြစ်ပါစေဆရာတို့ဆရာတွေအဖွဲ့တွေရပဲဖြစ်ပါစေကျောင်းသားတွေရပဲဖြစ်ပါစေကျင်းနဲ့လောက်ဆရာဖြစ်မလာဘူးဆိုရင်ဆရာတွေကျောင်းသားတွေခုနလွှတ်တော်ကော်မတီတွေကဘာများဆက်ပြီးတော့လုပ်လို့ရနိုင်မလို့ဆရာထင်လဲရှင
်လောလောဆယ်ကျွန်တော်တို့လုပ်မဲ့အနေနဲ့ကျတော့ဥပဒေကျမ်းကိုသမဒဒီပြုလက်မှတ်ထိုးခြင်းကိုအဲ့ဒါကြီးကျွန်တော်တို့စုပေါင်းပြီးတော့မှကတ်ွက်တာတွေတခုခုကလိုအပ်ချက်ထောက်ပြတာတွေတော့အဲ့ဒီကာလမှာ သူတို့လည်းတရားကိုခွင့်ပြုထားတယ်အဲ့ဒီအချိန်ကာလဆိုလို့ရှိရင်တမတာဒီရောက်မဲ့ကာလမှာတတိယအနေနဲ့ထုတ်ပြန်ပြီးတော့မှဘယ်ချက်တွေကွက်ကွက်လိုပါတယ်၆ထားတဲ့တကွာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုယ့်ကိုယ်အဆင်ပြေဖြစ်စီမှာပေါ့အဲ့ဒီလုပ်ငန်းတွေကိုကြိုတင်လုပ်ဆောင်ရအောင်ဆိုပြီးတော့မှတည်နေတာပါလေလုပ်နေတာကတော့ဒီတမတာလက်မှတ်ထုတ်ပြန်တော့ကျွန်တော်တို့ဘယ်လိုမျိုးဟိုဆောင်ရွက်ပြီးနိုင်တယ်ဘယ်လိုမျိုးတက်ကွက်နိုင်တယ်လဲဒီချက်လေးတွေကဒီလိုနဲ့မသိတော့တဲ့အချက်လေးတွေဖြစ်နေတယ်နောက်ကအစီအမံဂိမ်းနဲ့ပတ်သက်လို့လွှဲချုံနေ Global Education နဲ့ပတ်သက်တဲ့ဆိုလို့ရှိရင်ဒီမှန်ထားချက်ကပြောင်းပြန်အထူးကြာနိုင်ငံသားတွေရဲ့စီးရင်မှုတည်မှုနဲ့ပတ်သက်ပြီးတော့မှဒါရီအထူးကြာသွားစီနိုင်တဲ့အနေအထားလေးတော်တော်များများဥပဒေဒီအာဏာကပြည်စုံတစ်ခုကိုလုတ်ပြီးလို့ရှိရင်ပြင်ရခက်ပါတယ်ဆိုတဲ့အချက်ကိုကျွန်တော်မူတည်ပြီးတော့မှလုံတဲ့ပြောဆိုစီရင်တော့ဖို့ဖြစ်ခြင်းထားရှိတာပါတယ်အ
ဲ့တော့ဆရာတို့ဒီစိတ်အแทကကြိုတင်ခန့်မှန်းချက်အရာရောဘလောက်အတိုင်းအတာအထိများအဲဆရာတို့လိုချင်တာရမယ်လို့ခန့်မှန်းချက်လဲရှင
်ပြည်ညာရဲ့ ideology ကိုတော့ကျွန်တော်တို့လိုအပ်တဲ့အရာကိုပြည်ပြင်သွားဖို့လူလဲလို့တော့မြင်တယ်ပေါ့အရာခိုင်နှုန်းကတော့အပြည့်အစုံမရှိနိုင်သေးပါဘူးကျွန်တော်တို့ကတော့အနည်းဆုံး60လက်ခိုင်နှုန်းတော့ရချင်တာပေါ့တရားရခိုင်နှုန်းမရသေးတော့60ရခိုင်နှုန်းမရတော့ညာလဲပြောမယ်ဆိုလို့ရှိရင်အဲ့ဒီဥပဒေကြမ်းကတော့80ရခိုင်နှုန်းတော့ကောင်းနေပြီဆိုလို့ရှိရင်တော့လောလောဆယ်ရတော့အရင်ချိုးနေတဲ့ကာလအနေပြီးတော့မှကျော်လွန်နိုင်နိုင်မယ်ဥပဒေပုံမှန်ပြင်ဆင်နိုင်ပြီဆိုလို့ရှိရင်တော့ကျွန်တော်တို့ one year one တာဆေးရလိမ့်မယ်လို့တော့ထင်ပါတယ်လောလောဆယ်ရတော့အရေးရောက်တော့မတွေ့သေးဘူးလို့မြင်ရပါတယ်
ဟုတ်ကဲ့ပါရှင်ဆရာဒေါက်တာအကာမို့သူကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးအများကြီးတင်ပါတယ်